ဂျပန်နိုင်ငံတိုကျိုမြို့တော်မှာဧကရာဇ်ဘုရင်တက်ဒီကနေ့ဗိသက်ခံနန်းတပွဲကျင်းပခဲ့ပါတယ်။ Imperial နန်းတော်မှာကျင်းပတဲ့ဗိသက်ခံအခမ်းအနားမှာဘုရင်နာရူဟီတိုကမင်းတို့ရဲ့ဂတိကိုယ်တွေကိုဖတ်ကြားခဲ့ပြီးတော့နိုင်ငံရဲ့ပြည်ရုပ်ဖြစ်နေရောပြည်သူတွေရဲ့စီးလုံးမှုတွေရောသူလိုက်နာရမယ့်တာဝန်တွေကြည်ညိုစေရပါမယ်လို့ဂတိပြုသွားခဲ့ပါတယ်။ခက်တူလိုပဲကျင်းပတဲ့ဗိသက်ခံအခမ်းအနားကိုတော့ဝင်းကြီးချုပ်ရှင်းစိုအာဘဲကဂုံပြုစကားပြောကြားပြီးတော့တက်တော်တတောင်းရှိပါစေလို့အတိပ္ပယ်ရတဲ့ဗန်ဆိုင်ဆိုတဲ့စကားကိုဝင်းကြီးချုပ်ဥဆောင်ပြီးတော့ပရိသတ်က၃ချိန်ဟစ်အော်ဆူတောင်းပေးပြီးတော့အဆုံးသတ်ခဲ့ပါသည်။ဗြိတိသျှအင်ရှိဇံဝေလာမင်းသား6စဘာဝင်နိုင်ငံတော်ကအကြီးအကဲတွေတော်တော်များများဒီအခမ်းအနားကိုတက်ရောက်ခဲ့ကြပြီးတော့မြန်မာနိုင်ငံကအတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကိုလည်းဒီအခမ်းအနားမှာတွေ့ရပါသည်။ဒီဂျပန်နိုင်ငံမှာအေဂရစ်ဘီရင်တင်တဲ့မိဖုရားနန်းတက်တဲ့အထိုင်းမှဖြစ်နေဂျပန်လူထုအတွက်ဂုဏ်ယူပါကြောင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်ကတဝန်လွှာပေးပို့ခဲ့ပါတယ်။အမေရိကန်နဲ့ဂျပန်ပြည်သူချင်းချင်းကြားရင်းနှီးချစ်ချင်မှုကအခိုင်အမာဆုံးဖြစ်နေချိန်မှာဒီအခမ်းအနားကျင်းပခြင်းလည်းဖြစ်တယ်လို့သူပေးပို့တဲ့စာရင်းမှာပါရှိပါတယ်။ဂျပန်မှာကနှစ်ပေါင်း40မင်းလောက်ပြောအုပ်ချုပ်လာခဲ့တဲ့ဘီရင်မင်းမြတ်အကီဟီတိုအသက်အရွယ်ကြီးရင်လာပြီးတော့နာမကျန်းဖြစ်လာလို့တက်တော်85နှစ်မှာနန်းဆွတ်လိုက်တာမလို့ဘီရင်နာရူဟီတိုကမေလာကလေးကဘီရင်အရရာကိုဆက်ခံခဲ့တာဖြစ်ပါတယ်။အခုဘီရင်နာရူဟီတိုကဂျပန်တမိုင်းမှာအခုနှစ်ပေါင်း200အတွင်းပထမဆုံးဗိသိက်ခံတဲ့ဧကရာဇ်ဘီရင်ဖြစ်ပါတယ်ရှင်။